Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။မြန်မာနိုင်ငံအတွင်းလူခွင့်ရေးကာကွယ်ရည်တည်ပေးဖို့ရုရှားနဲ့တရုတ်ကိုနိုင်ငံတကာကဖိအားပေးကြပါလို့ကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်မြို့တော်ကာဘူးမှာတော့အသေးခံဖုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ40သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုညနေခင်းနှာစင်ရမယ့်အစီအစဉ်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံနေသူတွေမြန်မာပြည်ပြန်လာရေးစီမံဆောင်ရွက်ချက်တွေမှာကိုယ့်အိမ်ကိုစောက်လုပ်ရမှာအလုပ်လုပ်မယ်ဆိုရင်လှုပ်အားကရမယ့်အစီအစဉ်ပါဝင်ပါတယ်။
ကမ္ဘာနိုင်ငံဒီမှာတုံးနေတဲ့ကဲမျိုးအကောင်းစားပဲဆိုတော့အဲ့ဒီမှာနေပြီးတော့ cash for work ပေါ့သူတို့ကိုယ်တိုင်ဇဝါပေးခြင်းနဲ့ဆိုရှင်နေသားကလည်းသူတို့ရမယ်
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဖွဲ့ဝင်ဥယုလွင်အောင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးတရုတ်နဲ့ရုရှားကိုဖိအားပေးကြဖို့မြန်မာလူအခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့တေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တိဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့အဆက်အဆက်ရှိပါတယ်။တိုက်ခိုက်ခံရမှုကြောင့်လူ40တိဆုံးပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်တိုးလာနိုင်တယ်လို့ပြည်ထောင်ရေးဝန်ကြီးဌာနဒုတိယပြောခွင့်ရနူစရက်ရာဟီမီကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကပြောပါတယ်။အသေးခံဘုံးခွဲသမားတဦးရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအပြင်ဘုံးသုံးလုံးကိုလည်းအသုံးပြုခဲ့တာလို့ IS ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီးအာဖဂန်သမ္မတအာရှရက်ဂါနီကလည်းတုံ့ပြန်ပြောဆိုပါတယ်။ထက်ပြန်လူမှုရေးနဲ့ယဉ်ကျေးမှုစင်တာအဆောက်အုံရဲ့မြေအောက်ခန့်မှာတွေ့ဆုံပွဲကြီးအနီးအသေးခံဘုံးခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံးနှလုံးတို့ဇက်တိုက်ပောက်ကွဲခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ယဉ်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency AVA ကအနည်းဆုံးသတင်းတောက်တဦးလည်းသေဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။တချိန်တည်းမှာပဲဘော့ခ်ပြည်နယ်မြောက်ပိုင်းမှာလည်းဘုံးပေါက်တာကြောင့်အ ਨੇ ဆုံးကလေး6ဦးသေဆုံးရပါတယ်။အစိုးရစန့်ကျင်ရေးစစ်သွေးကြွတွေထောင်ထားတဲ့ဘုံးကိုကလေးတွေကတွေ့ပြီးကစားကြတာမှာဘုံးပေါက်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်ရှင်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကစူပါမားကတ်မှာဗိုလ်တုနေကလက်လွတ်ဘုံးတစ်လုံးပေါက်ကွဲခဲ့တာဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံမှာတောင်ဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သည်တွေကိုဂုဏ်ပြုတဲ့ဒီကနေ့အခမ်းအနားတစ်ခုမှာသမ္မတပူတင်ကအဲ့လိုအခိုင်အမာပြောကြားသွားပေမဲ့ဒီပေါက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာတွေကိုတော့ပြောဆိုသွားခြင်းမရှိပါဘူး။ဗိုလ်တုနေကစူပါမားကတ်မှာလက်လွတ်ပုံပေါက်ကွဲမှုကြောင့်အ ਨੇ ဆုံးလူ73ဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေမရှိဘူးလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဒီလုပ်ရက်ကိုအသက်သေးစေရန်ကြံစည်မှုရာဇဝတ်မှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်ပြောပါတယ်ဒီဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ဘယ်သူကမှထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူ
းကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးအတွက်တန်တမာရေးနိလန့်နဲ့ဖြည့်ရှင်းနိုင်ရေးဆက်ပြီးဆောင်ရွက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ကပြောဆိုလိုက်ပါတယ်နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါအမေရိကန်ဆိုရရဲ့ရန်လိုတဲ့ပြောဆိုချက်တွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့ကဆွတ်ဆွဲပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားဆိုရရဲ့ပဒိန်တပ်ဒုံးကျည်အစည်းအဝေးတွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့မြောက်ကိုရီးယားအရာရှိနှစ်ဦးကိုဒီသတင်းပါအတွင်းမှာပဲအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ မြောက်ကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းနိုင်တဲ့ပမာဏကိုကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံတွင်းကိုဒါမှမဟုတ်လည်းနိုင်ငံကနေကန့်သတ်ကုန်စည်တွေတည်ဆောင်တယ်လို့တန်လျာရှိတဲ့သင်္ဘောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးမဲ့ဆုံးဖြတ်ချက်ကိုလည်းပြီးခဲ့တဲ့တောက်ကြံနေတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲအတည်ပြုခဲ့ကြပါတယ်ရှင
်။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာခရစ်စမတ်ပွဲတော်အကြိုနေ့ကလေကြောင်းတိုက်ခိုက်မှုကြောင့် El Shabab စစ်သွေးကြွ73ဦးသေဆုံးသွားတယ်လို့ Pentagon စစ်ဌာနချုပ်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ Kimaskayo မြို့ရဲ့အနောက်မြောက်ဘက်မှာပြုလုပ်တဲ့အဲ့ဒီစစ်ဆင်ရေးကိုဆိုမာလီယာအစိုးရကပူးပေါင်းကူညီခဲ့တယ်လို့အာဖရိကဒေသဆိုင်ရာ American စစ်ဌာနချုပ်ကပြောပါတယ်။စစ်သွေးကြွတွေကဆိုမာလီစစ်အခြေစိုက်စခန်းကိုတိုက်ခိုက်လာတာကြောင့်အဝေးဒိန်း drone ယာဉ်နဲ့လိုက်လံတိုက်ခိုက်ရာက El Shabab စစ်သွေးကြွတွေသေဆုံးတယ်လို့ဆိုမာလီတပ်မှုတဦးက VOA ကိုပြောပါတယ်။ဒီတော်တွင်ပြီးခဲ့တဲ့ဩဂုတ်လကဆိုမာလီယာစစ်တပ်ထံကိုဗက်ပြောင်းခုလုံလာတဲ့ El Shabab စစ်သွေးကြခေါင်းဆောင်ဟောင်းရိုဘော့ရဲ့ဖြောင်းမြသိမ်းသွင်းမှုကြောင့် El Shabab စစ်သွေးကြအယောက်20ကျော်ဟာဆိုမာလီလုံခြုံရေးတပ်ဖွဲ့ထံမှလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကလက်နက်ချအညံ့ခံခဲ့ပါတယ်
ယူအေကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆက်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ Reuters သတင်းအေဂျင်စီရဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုပြောဆိုသွားတာပါ
။ Well, I'd like to ask the international community to continue to work with China and Russia to persuade them to stand on the side of human rights, protection of human rights.
တရုတ်နဲ့ရုရှားတို့အနေနဲ့လူခွင့်ရေးကိုအကာအကွယ်ပေးပြီးလူခွင့်ရေးအတွက်ရည်တည်ပေးလာဖို့အတွက်နိုင်ငံတကာအတိုင်းဝန်ကဝိုင်းဝန်းဆောင်ရွက်ပေးကြဖို့တိုက်တွန်းလိုပါတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားတာပါ။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေရပ်တန့်ရေးရည်ရွယ်တဲ့ကုလသမဂ္ဂရဲ့အကြိုးပမ်းမှုတွေကိုတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုကြောင့်မအောင်မမြင်ဖြစ်ရပြီးနောက်မှာမြန်မာဆိုရဘက်ကပြည်ဝင်ခွင့်ပိတ်ပင်ခံထားတဲ့ကုလလူခွင့်ရေးကိုယ်စားလှယ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရခိုင်ရင်းမြတ်တပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလိုအကြောင်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကိုယ်တိုင်တွေ့မြင်နေရတဲ့အဆိုးအဝါဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုခန်းစားခဲချရသူတွေရဲ့မိသားစုဝင်တွေနောက်မြန်မာပြည်သူတွေအလုံးအနေနဲ့အဖြစ်အပျက်တွေကိုသိရှိခွင့်ရှိတယ်ဆိုပြီးလဲရန်ဟီလီကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ဆက်ဆက်တဲ့ဆက်ရွက်စတဲ့နှင့်လက်ဝဲတွေ့မှုနဲ့ဖန်ခံရတဲ့ Reuters သတင်းတောင်နှုတ်ကိစ္စအပါအဝင်မြန်မာအစိုးရဘက်ကမီဒီယာတွေအပေါ်နှိပ်ကွပ်နေတဲ့အပေါ်မှာလဲကုလအထူးကိုယ်စားလှယ်ကဝေဖန်ပြောဆိုပါတယ်။ကုလလူခွင့်ရေးကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုတရုတ်ဘက်ကဒီကနေ့တုံ့ပြန်ပါတယ်လူခွင့်ရေးအပေါ်မှာပြင်ပကဖိအားတွေထပ်ပေးနေတာကဒီပြဿနာကိုဖြေရှင်းရေးအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့ပြောဆိုတာဖြစ်ပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီဇင်ဘာ29မနေ့ဖြန်ကြာရင်ကယားပြည်နယ်လွိုက်ကော်မြို့မှာလူထုစကားဝိုင်းနှစ်ခုကိုတီးကြားစီပြုလုပ်မှာဖြစ်ပါတယ်။လူငယ်တွေပါဝင်တဲ့စကားဝိုင်းတစ်ခုနဲ့ဘာသာရေးခေါင်းဆောင်တွေလက်နက်ကင်အဖွဲ့အစည်းကပုဂ္ဂိုလ်တွေပါဝင်တဲ့စကားဝိုင်းတစ်ခုလုပ်မယ်လို့သိရပါဗျ။ဒေါ်ဆန်းစုကြည်ဟာ2019ခုနှစ်နှစ်ဆန်းပိုင်းကစပြီးနေပြည်တော်အပါဝင်ပင်လုံမြို့ဝမ်းဝင်းမြို့နယ်မြေတိုင်ကန်ရွာစတဲ့ဒေသစုံမှာငင်းငင်းရေးစကားဝိုင်းတွေလုပ်ခဲ့တာအခုတစ်ခေါက်ဟာ၅ချိန်မြောက်ဖြစ်ပါတယ်။ Record မြို့ထဲမှာတမတော်ရင်တွေကိုစစ်ဆေးတဲ့ကိစ္စကြောင့် KND အမျိုးသားတွတ်တည်ပါတီ KNPP တပ်ဖွဲ့ဝင်3ဦးနဲ့အရသာတဦးတို့အသက်ခံရတဲ့ဒဲဆိုတဲ့ကိစ္စဖြစ်ပေါ်နေခြင်းမှာဒေါန်ဆန်းစုကြည်ရိုက်ကွန်မြို့ကိုနေချင်းပြန်တွားရောက်ပြီးငင်းငင်းရေးစကားဝိုင်းပြုလုပ်မှာဖြစ်ပါတယ် KNPP တပ်ဖွဲ့ဝင်တွေတည်ဆုံတဲ့ကိစ္စကိုတမတော်ကစုံစမ်းစစ်ဆေးနေပါတယ်ငင်းငင်းရေးဖွံ့ဖြိုးတွတ်တည်စတဲ့ကိစ္စတွေမှာပြည်သူလူထုရဲ့အတန်းသဘောထားတွေကိုသိနိုင်ဖို့ဒေါန်ဆန်းစုကြည်ဟာနေရဒေသစုံကိုတွားရောက်ပြီးအခုလိုစကားဝိုင်းပြုလုပ်နေတာပါ
။နေပြည်တော်လွတ်တော်အဆောက်အအုံပေါ်မှာအဝေးထင်း ဒရုန်းယာဉ်လွှတ်တင်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံခြားသားသတင်းထောက်နှစ်ဦးနဲ့မြန်မာသတင်းထောက်တဦးတို့အပေါ်နောက်ထပ်ဆွဲချက်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။လွှတ်တော်ဆောင်တွေပေါ်ဒရုန်းယာဉ်လွှတ်တင်မှုနဲ့ပြီးခဲ့တဲ့အောက်တိုဘာလကဖမ်းခံခဲ့ရတဲ့တူရကီသတင်းဌာန TRT ကသတင်းထောက်စင်ကာပူနိုင်ငံသားလော်ဟွန်မန်မလေးရှားနိုင်ငံသားမုတ်ချုပ်လင်းနဲ့သူတို့နဲ့အတူဖမ်းခံရတဲ့မြန်မာသတင်းထောက်ကိုအောင်နိုင်စိုးရင်မောင်းကိုလှတင်တို့ဇန်နဝါရီလ5ရက်နေ့မှာလွတ်မြောက်မယ်လို့လည်းရှင့်နေကပြောပါတယ်။တရားမဝင်ဒရုန်းယာဉ်လွတ်တင်မှုနဲ့သူတို့အလုံးကထောင်နဲ့နှစ်လစီကြာခံနေကြရတာဖြစ်ပါတယ်။နောက်ထပ်ဆွဲချက်တွေဖြစ်တဲ့တရားမဝင်ဒရုန်းယာဉ်တင်သွင်းလာမှုလွင်မှုကြီးချက်ရေးဥပဒေချိုးဖောက်မှုဆိုင်ရာဆွဲချက်တွေကိုရုပ်သိမ်းပေးဖို့တရားလူတွေရဲ့ရှောက်ထားချက်ကိုဒီကနေ့တရားရုံးကခွင့်ပြုပေးခဲ့တာလို့ဖန်စီခံရသူတို့ရဲ့ရှေ့နေဥခင်မောင်စောကပြောပါတယ်ရှင
်။လိုင်ဘီးရီးယားနိုင်ငံမှာကျင်းပနေတဲ့သမ္မတရွေးကောက်ပွဲရဲ့ရလဒ်တွေကိုကြာသပတေးဒီကနေ့မှာကြေညာပေးနိုင်လိမ့်မယ်လို့လိုင်ဘီးရီးယားရွေးကောက်ပွဲကော်မရှင်ကသူတို့ရဲ့ Facebook စာမျက်နှာမှာရေးသားလိုက်ပါတယ်။အခုကျင်းပတဲ့သမ္မတရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမား Josh Rich နဲ့ဒုသမ္မတ Joseph Boakai တို့အဓိကရှင်ပြိုင်နေပြီးအနှစ်80အတွင်းအငြင်းချမ်းဆုံးတဲ့ဒီမိုကရေစီအကြဆုံးလို့ဆိုနေပါတယ
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်။အခုနှစ်ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးမျိုးကြောင့်ထွက်ပြေးသွားကြသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရပြန်လက်ခံရေးပြင်ဆင်နေတာကိုအများပြည်သူထင်သာမြင်သာဖြစ်အောင်အသိပေးထုတ်ပြန်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးမှတာဝန်ယူထားသူတွေကတော့မြန်မာနိုင်ငံအနေနဲ့လိုအပ်ချက်တွေပြင်ဆင်မှုတွေကိုစဉ်ဆက်မပြတ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်။အပြည့်စုံကိုကိုကောင်းဆိုင်ဟိန်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့အစိုးရကပြင်ဆင်ဆောင်ရွက်နေတာကိုနိုင်ငံတကာအပါအဝင်ပြည်တွင်းလေးလာဆောင်ကြည့်သူတွေအထင်သာမြင်သာရှိစေဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်။စခိုင်းပြည်နယ်မြောက်ပိုင်းကနေကြားဆောင်ကင်စကန်တွေအပေါ်ဩဂုတ်လ25ရက်ကအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခတ်ခဲ့လို့စစ်တပ်ကနေနေမြေရှင်းလင်းမှုတွေစတင်ခဲ့ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့အစ္စလမ်ဘာသာဝင်တင်းကြီးရှိပါတယ်။သူတို့ကိုပြန်လက်ခံရေးအပါအဝင်ရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေကိုတွားလည်လာခဲ့တဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကလူခွင့်ပြန်ဝင်ကြီးဒေါက်တာဝင်းမြင့်အေးနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့အဖွဲ့အဝင်ဦးယူလွင်အောင်က VOA ကိုပြောပါတယ
်။အဓိကတော့သူတို့တစ်ဖက်နိုင်ငံကနေပြန်ဝင်လာမယ်ဆိုတော့ဟိုမင်္ဂလာကြီးရှိရလေအဲ့ဒီအတွက်ကိုသူတို့ကိုပြင်ဆင်မှုတွေလုပ်နေတယ်ပေါ့ပြင်ဆင်မှုတွေလုပ်နေတယ်အဲ့ဒီပြင်ဆင်မှုတွေလုပ်နေတာကကျွန်တော်ပြောတော့တချို့ကတော်တော်မပြီးသေးဘူးပေါ့လေအဲ့တော့ဟိုသူတို့ကတော့ကျွန်တော်ပြန်လာပြီးမှနောက်ထပ်ထပ်ပြီးတော့တိုးတက်မှုတွေရှိပါတယ်လုပ်နေပါတယ်လို့ပြောတယ်အဲ့တော့ကျွန်တော်တို့ကတော့အခုလိုပြင်ဆင်မှုတွေလုပ်နေရဆိုတာကိုအများပြည်သူငြိမ်းချမ်းရေးကြည့်အောင်ပုံမှန်လေးလေးနည်းအတိအပြည့်ပြပါလို့ဒါလေးကိုမြစ်တရခဏပေါ့နော်။အခုကတိုင်းရင်းသားတွေခွပြီးတိကျောင်းတိုင်းရင်းသားတွေရှိတယ်။သူတို့ကလည်းအဆောက်အုံတွေစောင့်နေကြတယ်မပြီးသေးဘူး။အဲဒါလည်းကျွန်တော်တို့ကဟိုမြန်မြန်လေးကြည့်အောင်လုပ်ဖို့ပေါ့။ကျွန်တော်တို့ကကြံနေခဲ့တဲ့ပင်ကားလေးရရှိတယ်လေ။သူတို့ကလည်းအဲသူတို့ဟိုဒီသောဝင်မှုခက်ခဲမရှိအောင်အကူအညီမှုတွေလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးဖို့ကြာပြရခြင်းပေါ့ဒါလေးတွေကျွန်တော်တို့ကအကြံပြုခဲ့တာပါခင်ဗျာ
လူကေပြန်ဝင်ကြီးတော်ဝင်းမြင့်အေးကလည်းဒုက္ခသည်တွေပြည်လဲလက်ခံဖို့ပြင်ဆင်မှုတွေပြုလုပ်နေတဲ့အပိုင်းတွေကိုစင်စဲမပြတ်တည်တင်းတွေထုတ်ပြန်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေပြည်လဲလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီဇန်နဝါရီလတတိယအပတ်ထဲမှာပြည်လဲလက်ခံတော့မှာလည်းဖြစ်ပါတယ်ဒုက္ခသည်တွေပြည်လဲလက်ခံတဲ့အခါမှာနေထိုင်ရေးစားနပ်ရိက္ခာအပြင်ဝင်ငွေရနိုင်ဖို့နီလန်းတွေကိုပါစီစဉ်ပေးထားတာကိုဒေါက်တာဝင်းမြင့်အေးက VOA ကိုရှင်းပြပါဗျ။န
ားမှာကျွန်တော်တို့ကနေပြီးတော့ဒီကြံပြန်ဆောက်ပြီးတဲ့နေရာနားမှာဆိုတော့ဒီအိမ်ဆောက်တဲ့နေရာနားမှာသူတို့မူလနေရာဆောက်မဲ့သူတို့အိမ်ပြန်ဆောက်ရမယ်နေရာနားမှာကိုပဲကျွန်တော်တို့ကနေပြီးတော့ဒီရွက်ပြင်တဲနဲ့သူတို့ခရထားလို့ရတယ်ဒီရွက်ပြင်တဲဆိုရလဲကမ္ဘာနိုင်ငံဒီမှာတုံးနေတဲ့တဲမျိုးအကောင်းစားပဲ။ဒါတော်တော်ကောင်းတဲ့ကိစ္စလုံးလုံးကျုံကျုံရှိရဲ့ဆိုတော့အဲ့ဒီမှာနေပြီးတော့သူတို့က cash for work ပေါ့သူတို့ကိုယ်တိုင်လဝပေးခြင်းနဲ့ဆိုရှင်နေသားကလည်းသူတို့ရမယ်ဒါကျွန်တော်တို့ဆောက်ပေးတာဟုတ်နေသားကသူတို့ရမယ်ပတ်စံလည်းရမယ် ကိုယ်ရင်လည်းပုံဆောင်ရမယ်ပုံစံလေးလည်းကြကြနနာကိုကြိုက်တဲ့ပုံစံလေးတော့ပြောလို့ရသေးတယ်ဥမာပြပြတာ
စခိုင်းပြည်နယ်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြည်နယ်လက်ခံရေးအပိုင်းတွေမှာအစိုးရကပြင်ဆင်ဆောင်ရွက်နေတဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွင်အောင်ကအခုလိုတုံ့တက်လိုက်ပါတယ်
။ကျန်တဲ့ဟိုလူ့ခွင့်ရေးစံချိန်မီမမီဆိုတာတော့ဒီလိုလေးစီစဉ်ထားတဲ့စာရေးတော်ရေးလည်းစီစဉ်ပြီးမယ်။အဲကိုယ့်ရေးကိုယ်လည်းကိုယ်စီတင်းကြဆောက်ခွင့်ပြုမယ်။အဆောက်ဖို့လည်းလိုအပ်တဲ့ပစ္စည်းပံ့ပိုးပေးမယ်။ဒီကြားထဲမှာလည်းစာရေးတော်ရေးဆောက်ပါပေးမယ်ဆိုတော့ဒါတော့မဆိုးဘူးလို့ကျွန်တော်တို့မြင်တာပေါ့လေ။
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြည်လဲလက်ခံရေးအပိုင်းတွေကိုစဉ်ဆက်မပြတ်စောင့်ကြည့်နေပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးမှုတွေအကြံဉာဏ်တွေပေးသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင်ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုဖိအားပေးသွားဖို့လိုတဲ့အကြောင်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းကသတင်းမီဒီယာဖိနှိပ်မှုတွေအပါအဝင်အခြားကန့်သတ်မှုတွေကိုလည်းဝေဖန်လိုက်ပြီးဒါဟာတနိုင်ငံလုံးအတန်တိတ်သွားအောင်ကြိုးပမ်းမှုလုပ်ရက်လို့လည်းမှတ်ချက်ပေးသွားပါတယ်ရိုက်တာသတင်းဌာနကအထူးကိုယ်စားလှယ်မစ်ယန်ဟီလီနဲ့တွေ့ဆုံမေးမြန်းပြီးသတင်းရေးသားပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါရှင်
မြန်မာနိုင်ငံရဲ့ကလူခွင့်ရေးချူဖောက်မှုတွေကိုစန့်ကျင်တားဆီးပြီးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံပေါ်နိုင်ငံတကာအနေနဲ့ဖိအားတွေပေးဖို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကစစ်ဆင်နှိမ်နှင်းမှုတွေကိုရပ်တန့်စေရေးအတွက်ကမ္ဘာကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကိုတရုတ်နိုင်ငံနဲ့ရုရှားတို့ကပိတ်ပင်ခဲ့တဲ့အပေါ်တရုတ်နဲ့ရုရှားကိုဖိအားပေးဖို့လိုမယ်ဆိုပြီးတော့မစ်ယန်ဟီလီကထောက်ပြတာပါ
။ Well I'd like to ask the international community
လူခွင့်ရေးကာကွယ်ဖို့နဲ့လူခွင့်ရေးဘက်ကရက်တီဖို့တွေအတွက်နိုင်ငံငါကနေပြီးတော့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုစီယုံလှုပ်ဆောင်သွားဖို့ကျွန်မတိုက်တွန်းချင်ပါတယ
်ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွေးကောင်စီကုလသမဂ္ဂထူထောင်ညီလာခံကုလသမဂ္ဂလူခွင့်ရေးကောင်စီတွေမှာအထူးအစည်းအဝေးတွေကျင်းပပြီးတော့နိုင်ငံတကာကနေပြီးတော့ကင်တွယ်ဖြည့်ရှင်းဖို့ကြိုးစားခဲ့ပေမဲ့ရုရှားနဲ့တရုတ်ပါဝင်နိုင်ငံချို့ကတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမှုကိုမြန်မာအစိုးရရဲ့ဖြည့်ရှင်းမှုကိုဆန္ဒပေးခဲ့ကြပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့စုံစမ်းရေးအဖွဲ့ကလည်းမြန်မာအစိုးရကပေးမဝင်တယ်လို့အခုဆိုလို့ရှိရင်လူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကိုပါမြန်မာနိုင်ငံတွင်ဝင်ရောက်စုံစမ်းခွင့်မပေးတော့ပါဘူး။ရခိုင်ပြည်မြောက်ပိုင်းမှာဒီဩဂတ်စ်လနောက်ပိုင်းစစ်ဆင်ရေးတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုရိုဂျာဒုက္ခသည်6,500ကျော်ထွက်ပြေးဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒီလိုမျိုးဒုက္ခသည်တွေထွက်ပြေးကြရတဲ့အခြေအနေပေါ်မှာအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအစရှိတဲ့နိုင်ငံတကာကဝေဖန်ပြစ်တင်ပြီးမယ်လို့တရုတ်နဲ့ရုရှားတို့ကတော့မြန်မာဆူရဘက်ကယက်တီပေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားအတမကြီးကဆိုရင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဆိုပြီးတော့ဆန့်ကျင်ခဲ့တယ်လို့ပဲဒီလိုလုပ်ရက်တွေဟာရလက်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းသတိပေးခဲ့ပါတယ်။တခိုင်မြောက်ပိုင်းကစစ်စင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုတရားမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလိင်မန်းဆိုင်ရာအကြမ်းဖက်စော်ကားမှုမွတ်စလင်ကျေးရွာတွေကိုမိရှုံမှုတွေရှိခဲ့တယ်ဆိုပြီးတော့နိုင်ငံတကာအစည်းအဝေးတွေကဖော်ပြခဲ့တယ်လို့ပဲဒါဟာလူမျိုးနယ်စုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့လည်းအမေရိကန်နဲ့ကုလသမဂ္ဂအကြီးအကဲခေါင်းဆောင်တွေကသတ်မှတ်သုံးနှုန်းပြောခဲ့ပါတယ်။ဒါကြောင့်လည်းပဲလူသားမျိုးနယ်စုအပေါ်မှာကျူးလွန်တဲ့ယာဆွေးမှုဆွဲချက်နဲ့ ICC နိုင်ငံတကာခုံရုံးအထိရောက်သွားနိုင်တဲ့ကုလသမဂ္ဂလူညွန့်ကောင်စီရဲ့ဆုံးဖြတ်ချက်တစုံတရာမဖြစ်အောင်လို့ရုရှားနဲ့တရုတ်နိုင်ငံတို့ဘက်ကဗီဒီယိုသုံးပြီးတော့တားဆီးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တခိုင်မြောက်ပိုင်းစစ်စင်ရေးတွေဟာအကြမ်းဖက်သမားတွေကိုစစ်စင်နဲ့စစ်စင်ရေးတာဖြစ်ပြီးတော့အရက်သားတွေပေါ်မှာလူခွင့်ချူဖောက်မှုတွေရှိတယ်ဆိုတာမမှန်ကန်တဲ့အကြောင်းမြန်မာအစိုးရဘက်ကရောမြန်မာစစ်တပ်ဘက်ကပါငြင်းဆန်ပါတယ်။အထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဇူလိုင်လတုန်းကထုတ်ပြန်တဲ့အစင်ကစားဟာမှန်ကန်မျှတမှုမရှိခဲ့ဘူးလို့လည်းမြန်မာနိုင်ငံသားကြီးဘက်ကတုံ့ပြန်ထားပါတယ်။မစ်ယန်ဟီလီကတော့ဒီဖြစ်ပျက်ပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမယ်ဆိုပြီးတော့ပြောနေပါတယ်
။ There must be a fair, impartial, independent investigation. I think the families of the victims.
ဗမာလိုက်ပြနေလွတ်လပ်မြတ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရပါမယ်။နင်နာခံစားခဲ့ရတဲ့သူတွေဘာတွေဘလို့ဖြစ်ခဲ့လဲဆိုတာကိုသူတို့မိသားစုဝင်တွေသိခွင့်ရှိပါတယ်။ဘာတွေဖြစ်ခဲ့တယ်လဲဆိုတာမြန်မာပြည်သူတွေသိဖို့လိုပါတယ်။အခုဆိုရင်အစိုးဆုံးလူသားရပ်တည်မှုအကျက်အတဲကိုကျမတို့ကိုယ်တိုင်မျက်မြင်ကိုယ်တွေ့မြင်နေရတာပါ။နိုင်ငံတကာအနေနဲ့ဒါဟာနောက်ထပ်အချက်အတဲတည်းရဲ့ဖြစ်တယ်လို့သာပြောနေမယ်ဆိုရင်တော့လူသားဖြစ်တည်မှုတွေမျှော်လင့်ချက်တွေကုံဆုံးစေမှာတေချာပါပဲရှင်
။မြန်မာအစိုးရဘက်ကရောမြန်မာစစ်တပ်ဘက်ကပါဒီဖြစ်ပျက်တွေအပေါ်မှာစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ဆေးခဲ့တာရှိပေမဲ့နိုင်ငံတကာကတော့ဒါကိုယုံကြည်လက်ခံမှုမရှိပါဘူး။ဩဂတ်စ်လကုန်ပိုင်းအကြမ်းဖက်ပြစ်ပခါတွေဖြစ်ပြီးတဲ့နောက်တလအတွင်းမှာပဲရိုင်ဂျာ6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နေစီမချဆောင်များအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါပြင်ရခိုင်ပြည်ပခသတင်းကိုလိုက်နေတဲ့ရိုက်တာသတင်းတောက်2ဦးဖမ်းဆီးခံခဲ့ရတာအပါအဝင် မြန်မာအစိုးရအနေနဲ့သတင်းမီဒီယာတွေကိုပိတ်ဆို့တားဆီးတာတွေပေါ်မှာလဲမစ်ယန်ဟီလီကဝေဖန်သွားပါတယ
် What's really troubling is that once you prevent the media from reporting on what they see that you are actually putting a national gag
ဒီမီဒီယာသမားတွေအနေနဲ့သူတို့မြင်တွေ့တာတွေပေါ်မှာရေးသားဖော်ပြတာတွေကိုတားမြစ်တယ်ဆိုတာတနိုင်ငံလုံးတိတ်သွားအောင်လို့ပါဇက်ပေါက်ပိတ်လိုက်တာနဲ့အတူတူပါပဲ။သတင်းတော့တွေအနေနဲ့သူတို့မြင်တွေ့သမျှရေးသားဖော်ပြဖို့ဆိုတာအမတန်မကိုအနေရကြီးသွားစေပါတယ်။အကျိုးဆက်ကတော့အများပြည်သူကိုပါထိခိုက်စေမှာပါ။လွတ်လပ်စွာပြောဆိုခွင့်မရှိတော့တာပါ။
မြန်မာစုရဘက်ကတော့ဒီသတင်းတောက်နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်အုပ်ပဒေကိုချိုးဖောက်ပြီးတော့တရားမဝင်သတင်းရယူလို့ဖမ်းဆီးတယ်ဆိုပြီးတော့အကြောင်းပြထားပါတယ်။မစ္စယာဟီလီကိုပြည်ဝင်ခွင့်မပေးဘဲနဲ့သူနဲ့ပူးပေါင်းဆွမ်းမှုရပ်တန့်မယ်ဆိုပြီးတော့မြန်မာစုရကကုလသမဂ္ဂကိုအကြောင်းကြားထားတယ်ဆိုတဲ့တချိန်တည်းမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းကလုတ်ခဲ့တဲ့ကုလသမဂ္ဂထူထောင်ညီလာခံမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြန်ထားရေးအပအဝင်ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေချမှတ်ခဲ့ပါတယ်မြန်မာကိုယ်စားလှယ်ဘက်ကတော့ဒါဟာတပတ်သက်ဆန်ပြီးတော့မြန်မာနိုင်ငံကိုအခုလိုမျိုးဖိအားပေးတာမျိုးလက်မခံနိုင်ဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျာ
ကိုတာညုံပြောပြသွားတာပါရှင်အခုလိုရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တရုတ်နဲ့ရုရှားကိုနိုင်ငံတကာအနေနဲ့ဖိအားပေးဖို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတိုက်တွန်းခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကိစ္စနဲ့ပတ်သက်လို့ပြင်ပကအနေဖိအားပေးတာဟာအလုံးမဖြစ်နိုင်ဘူးလို့တရုတ်နိုင်ငံဘက်ကတုံ့ပြန်လိုက်ပါတယ်ဒီလိုဖိအားပေးခြင်းဟာဘယ်သူ့ကိုမှအကျိုးမဖြစ်စေဘဲအခြေအနေတွေပဲပိုပြီးရှုပ်ထွေးဖို့ဖြစ်လာခြင်းရှိတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချူရင်ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားတာပ
ါ那么外部在人权问题上施加压力无助于缓和形势解决问题可能反而会使问题呢更加的
လူခွင့်ရေးနဲ့ပတ်သက်လို့ပြင်ပကဖိအားပေးဆောင်ရွက်တာဟာပြည်ထနာဖြည့်ရှင်ရေးကိုအထောက်အကူမဖြစ်စေပါဘူး။ပို့ပြီးတော့သာရှုပ်ထွေးသွားနိုင်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ရောအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်ပါအကျိုးမဖြစ်ပါဘူး။ဒါကြောင့်မြန်မာနိုင်ငံအနေနဲ့သူ့ပြည်ထနာကိုကိုယ်တိုင်ဖြည့်ရှင်တဲ့နေရာမှာအထောက်အကူဖြစ်စေဖို့ပြင်ပနိုင်ငံတွေပြင်ပအဖွဲ့အစည်းတွေနဲ့ပြင်ပလူပုဂ္ဂိုလ်တဦးချင်းစီအနေနဲ့ပြည်သဘောဆောင်တဲ့ဝင်ကျင်တရက်ကိုဖန်တီးပေးနိုင်ဖို့ကျွန်မမျှော်လင့်ပါတယ်။
တရုတ်နဲ့ရုရှားနိုင်ငံတွေဟာအရင်စစ်အစိုးရတခြားမှလည်းမြန်မာနိုင်ငံလူခွင့်ရင်းနဲ့ပတ်သက်လာရင်ဒါဟာပြည်တွင်းရေးကိစ္စဆိုပြီးစန့်ကျင်ခဲ့ဘူးပါတယ်။အခုရိုဟင်ဂျာကိစ္စမှလည်းမြန်မာအစိုးရကိုစာနာပြုပြသလိုကုလသမဂ္ဂမဲခွဲဆုံးဖြတ်ချက်တွေမှလည်းမြန်မာနိုင်ငံဘက်ကရှိနေတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံလူခွင့်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေမှထောက်ခံပါဝင်လာစေရေးနိုင်ငံတကာအနေနဲ့ဖိအားပေးဖို့ဆိုပြီးလူခွင့်ရင်းအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်ရှင်။
ရရှိမှာပြနှစ်တစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါနှစ်တစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မလို့တော်ရရှင်တွေရောဒီနှစ်တစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲဒါကိုဘယ်လိုပြည့်မီအောင်လုပ်နိုင်မလဲလာမယ့်စနေနေ့ညဓာတ်ရည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။နောက်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျ။
ပြည်ဝအမေရိကန်တန်ရက်တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။အခုကျမတို့ရဲ့ဒီတချင်းတေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့ Scientist ဆိုင်ရဲ့ December 2ရက်နေ့ဆိုတဲ့တချင်းနဲ့ဖျော်ဖြေပေးပါရစေရှင်။
ချက်လိမ့်မယ်မင်းရဲ့ကိုယ်ရဲ့ဒီဇလန်ကိုကိုစီကိုငါရဲ့ piange sao ya na ten de che aku lo ne ne lue te pue pue cha de che yau la di ye cha ro le ye me ya ne ve lan kwe ge ja de ye zaman ne ke men de dia ye amat dia ne ya ha
scientist ရဲ့ December 2 ရက်ကိုနားဆင်ခဲ့ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်ကို internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ကျမတို့အခုအသံလွှင့်နေတဲ့ radio အစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးပါဦးမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တေဆုံးထဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့ဆက်ဆက်ရှိပါတယ်တိုက်ခိုက်ခံရတာကြောင့်လူ40သေဆုံးပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်တိုးလာနိုင်သေးတယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနူဆရက်ရာဟီမီကပြောဆိုထားပါတယ်ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းအစ္စလာမ်အစွန်ရောက် IS တို့ကပြောဆိုထားပါတယ်ရှင်ရုရှားနိုင်ငံ Saint Petersburg မြို့ကစူပါမားကတ်မှာမနေ့ဗုဒ္ဓဟူးနေ့ကလက်လုပ်ဘုံတလုံးပောက်ကွဲခဲ့တာဟာအကြမ်းဖက်ဝါရာဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သားတွေကိုဂုံပြုတဲ့ဒီကနေ့အခမ်းအနားမှာသမ္မတပူတင်ကအဲ့ဒီလိုအခိုင်အမာပြောဆိုသွားပေမဲ့ဒီပောက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာတွေကိုတော့ပြောဆိုခြင်းမရှိပါဘူးမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်Writers သတင်း agency ရဲ့တွေးဆောင်မေးမြန်းခန်းအတွင်းအခုလိုပြောတာပါရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေရပ်သွားရေးရည်ရွယ်တဲ့ကုလသမဂ္ဂရဲ့ချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုတွေကြောင့်မအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာကုလအထူးကိုယ်စားလှယ်ကအခုလိုတိုက်တွန်းတာဖြစ်ပါတယ
်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Linus Ringerts ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
from Washington.